ဒီကနေ့သာသနာတော်နှစ်2558ခုခေါ်စားတကိ1386ခုတော်တယ်လာပြီကျော်5ရက်2014ခု6လပိုင်း23ရက်စနေနေ့နေ့လည်ခင်းခါကာလမှာစတိုင်းတိုင်းဒေသကြီးမုံရွာမြို့ကျူတော်မြတ်မြတ်စွာဘုရားဘောဂရန္တီဓမ္မယုံတော်တွင်မှရှင်ရင်ကျင်းပကြတဲ့ဒုတိယကြိမ်မြောက်ဓမ္မတဟာယတရားဝဲဖြစ်မြောက်ရေးအဖွဲ့မှကြီးမှုပြီးတော့ကျင်းပကြတဲ့ငါးရတ္တာတရားစခန်းပွဲမှာဒီကနေ့ညနေခင်းဓမ္မဒါနဓမ္မပူဇာကုသိုလ်ရှင်တွေကတော့ဘုံရမျိုးတန်လာရက်ဒကမာကြီးဒေါ်ညွန့်ရည်မိသားစုနေနတ်သားဂျုံဆက်ကလေးမျိုးဒေါ်ခင်နှမြင့်မိသားစုမုံရမျိုးရန်ကင်းရတကကြီးဥဇော်ထောင်းတကမာကြီးဒေါ်တန်တန်ဆင့်ရေနံရောင်းဝယ်ရေးမိသားစုတဲ့ဒီမိသားစုပေါင်းသူတော်ကောင်းတို့ကဓမ္မဒါနဓမ္မပူဇာကုသိုလ်ရှင်များဖြစ်ဖြင့်ကုသိုလ်ပြုကြတာဖြစ်ပါလေ။ဒီတော့ဒီကနေ့ယောဂီသူတော်ရှင်တို့ကိုဦးဇင်းတို့ပါတရားဟောမှလဲဆိုလို့ရှိရင်ခန္ဓာဝကတန်ရုပ်ပါဠိတော်မှာနာကုလပိတုတုတ်တံလို့နာကုလပိတာတကားကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတစ်ပုဒ်ရှိပါသည်အဲ့ဒီသုတ်တန်လေးကိုအခြေခံပြီးတော့တရားဓမ္မတို့ဥစဉ်တို့တည်းပြီးရုပ်ခန္ဓာကြီးနာကျင်ပါတော့လည်းပဲစိတ်ခန္ဓာမနာအောင်ကြိုးစားအထုတ်နိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားလေးကိုနာယူကြည့်ကြရနှလုံးသွင်းမှတ်သားကြမယ်ပေါ့နော်အခါတစ်ပါးမှာမြတ်စွာဘုရားတုတ္တမာရာခီရာမျိုးတဲ့ဒီတကာလတောအုပ်နေမှာမြတ်စွာဘုရားသတင်းသုံးတော်မူတော့နာကုလပိတာတို့နာကုလမာတာတို့ဆိုတာဒီတပေါင်းတပေါင်းတို့ဒီတကာကြီးဒီကမာကြီးနှစ်ဦးရဲ့နာမည်ကိုဘုရားဘာသာဝင်တွေဖြစ်နေတဲ့အတွက်ကြောင့်နာရဲမှာယဉ်ဒီကျွမ်းမှုရှိပြီးသားပါအဲ့ဒီတကကြီးဒီကမာကြီးတွေကမြတ်စွာဘုရားကိုလွန်ခဲ့တဲ့ဘဝပေါင်းများစွာကသာသမီတော်ခဲ့တာဘဝပေါင်း900လောက်ရှိတယ်လို့ပြောတယ်တူမတွေတော်ခဲ့တာအဲ့လိုမျိုးဆွေမျိုးရင်းချာအများကြီးတော်ခဲ့တော့ဒီဘဝမှာအဲ့ဒီနာကုလပိတာနာကုလမာတာတကကြီးဒီကမာကြီးတွေကမြတ်စွာဘုရားကိုပါအရင်လို့သူရဲ့စိတ်ထဲမှာထင်နေတဲ့အဲ့တော့မြတ်စွာဘုရားရဲ့ပုံမှာတန်ရောခြင်းအလုံးကြီးတယ်လို့ဆိုရမှာအဲ့ဒါတနေ့တော့အဲ့ဒီနာကုလပိတာတကကြီးကမြတ်စွာဘုရားရှိရာကိုရောက်လာရောက်လာပြီးတော့မြတ်စွာဘုရားကိုမလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့တကြီးတော့အသက်လည်းကြီးလာပါပြီအရွယ်ကလည်းပဲကြီးလာပါပြီလူဘဝရဲ့နောက်ဆုံးအချိန်ကိုတကြီးတော့ရောက်နေပါပြီတဲ့ဒါကြောင့်တကြီးတော့ရဲ့ခန္ဓာကိုယ်ဟာအမြဲမပြတ်အခံရခက်တဲ့သဘောရှိနေတယ်ပတ္တတာတဲ့သဘောရှိနေပါလေ။ဒါကြောင့်မို့လို့မြတ်စွာဘုရားနဲ့တကွာတန်ခေါ်တော်တွေကိုဘုရားတိတော်ဟာမကြာခဏဖူးမြင်ဖို့အခွင့်အရေးမရှိတော့ပါဘူး။နောက်မှလည်းပဲမကြာခဏဖူးမြင်နိုင်တဲ့အခွင့်အရေးမျိုးရတော့မှာမဟုတ်ဘူး။ဒါကြောင့်မို့လို့တတိတော်ကိုတွေ့ရတဲ့အခိုက်ကျုံရတဲ့အခိုက်မှာကာလကြာမြင့်စွာအကျိုးရှိနေမဲ့တရားစကားများနဲ့တတိတော်ကိုဆုံးမတော်မူပါလို့အဲ့ဒီတကကြီးကမြတ်စွာဘုရားကိုရှောက်သူလျှောက်တဲ့စကားတွေမှာသူကအတော်အသက်ကြီးနေပြီဘဝရဲ့နောက်ဆုံးအရွယ်ရလည်းကြီးနေပြီတက်တန်းရလည်းကြီးရနေပြီပေါ့အဲ့လိုလျှောက်တဲ့အထဲမှာအဘိတင်ခဏအမြဲမပြတ်သူ့ရဲ့ခန္ဓာကိုယ်ကနာကျင်နေတယ်ခံရခက်နေတာရှိတယ်ဒါအသက်ကြီးလာတဲ့လူတွေကတော့ပို့ပြီးတော့ကိုရင်းစားနိုင်မှာပါအသက်ကြီးလာပြီဆိုလို့ရှိရင်ဒီတိုင်းနေရင်ထိုင်ရင်လည်းကိုပဲအချင်းမပြေဖြစ်နေတာလေးမရှိဘူးလားဒီနော်ခန္ဓာကိုယ်ကြီးကတစ်ချိန်ကျတော့ဒကာဓမ္မတို့ဦးကြီးတို့တွေအဲ့ဒီအနေအထားတွေကိုရင်ဆိုင်ရမှာပါလူဆိုတာဘယ်သူမှမသေးခြင်းဘူးလူဘဝမှာအကြာကြီးနေခြင်းအကြာကြီးနေခြင်းလေဆိုလို့ရှိရင်ပူရတယ်ဆိုတဲ့ဒုက္ခအဲ့ဒီအချင်းမပြေမှုများစွာနဲ့ရင်ဆိုင်ရတဲ့နာရတယ်ဆိုတဲ့ဒုက္ခကိုကြောင်ရင်လို့ရမှာမဟုတ်เนาะအကြာကြီးလဲနေခြင်းနဲ့နာလဲမနာခြင်းဘူးဆိုရင်အဲ့ဒီလိုနှမျိုးစုံကြီးရနိုင်မှာမလား ရနိုင်မှုတော့လူဘဝမှာအသက်ရှိပဲဆိုရင်တော့အရှင်မကြီးတဲ့နာကျင်မှုတွေဝေဒနာတွေဒါတွေကိုရှောင်လွှဲလို့မရအဲ့ဒါလိုမြတ်စွာဘုရားကိုကြောက်တော့မြတ်စွာဘုရားကဒီဝမေတံဂဟပတိဧဝမေတံဂဟပတိတဲ့တခါကြီးတခါကြီးပြောတာဟာပြောတဲ့အတိုင်းမှန်နေတဲ့အသက်ကြီးလာပြီဆိုရင်လူဟာဘာမှမကောင်းတော့အတ္တကလည်းပဲဒီမှာ တရားနာနေတဲ့လူရောတရားဟောနေတဲ့လူရောတဖြည်းဖြည်းနဲ့ကြီးရအောင်မဟုတ်လားအဲအသက်ကြီးလာပြီဆိုရင်ဘာမှမကောင်းတော့ဘူးအဲ့ဒီမှာမြတ်စွာဘုရားပြောတဲ့စကားလေးတစ်လုံးချင်းအသေးစိတ်စဉ်းစားကြည့်ရင်တော်တော်ကောင်းမယ်ပေါ့အတုရောဟာယံဂဟပတိကာယောအန္တဘူတောပရိယောနတ်တော်တဲ့တခါကြီးဒီခန္ဓာကိုယ်ဆိုတာအတုရာနာကျင်တတ်တဲ့သဘောရှိတယ်တဲ့နံပါတ်၁ အန္တဘူတောဥတလုံးတစ်ဖွဲ့ဖြစ်တယ်တဲ့ပရိယောနတ်တော်ဘာမှမခိုင်ပါတဲ့အပေါ်ယံအရေးကားလေးနဲ့ဖုံးထားတဲ့သဘောရှိတယ်တဲ့သုံးချက်ပြောတယ်နော်ဒီခန္ဓာကိုယ်ဆိုတာနာကျင်တဲ့သဘောရှိတယ်ဥတလုံးလိုကွဲပြက်လွယ်တဲ့သဘောလည်းရှိတယ်ပရိယောနတ်တော်အရေးကားလေးနဲ့ဖုံးထားတဲ့သဘောရှိတယ်ဘာအမှကံကြမ္မာမရှိဘူးပေါ့ ဒီနေရာမှာခန္ဓာကိုယ်ဟာအတုရာနာကျင်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့မင်းကွန်းစလို့ကြီးကဓမ္မဗဟုတုတ္တဖြစ်အောင်လို့နာကျင်မှုဆိုတာသုံးမျိုးရှိတယ်ဆိုပြီးတော့ရှင်းပြတာကိုဦးဇင်းတို့မှတ်သားကိုတဲ့ခန္ဓာကိုယ်ရဲ့နာကျင်မှုဆိုတာသုံးမျိုးရှိတယ်တဲ့နံပါတ်၁နာတာကဘာလဲဆိုတော့ဇရာတုရာအသက်ကြီးလာလို့အိုးလာလို့နားလာတဲ့သဘောဒါပေမဲ့ဘာမှမရှောင်နိုင်ဘူးနော် အသက်ကြီးလာရင်နာကိုနာရမယ်။အိုးလာလို့အသက်ကြီးလာလို့ကိုနာရတာ။အတုံးများလာတယ်အတုံးကြာလာတဲ့စက်တလုံးဟာဒါကျွင်းရင်ကျက်များတယ်ဆိုတာဒါတဘာဝပဲဟုတ်လား။အဲ့လိုပဲလူဘဝမှာနေလာတဲ့တက်တန်းတွေနှစ်ထန်းတွေကြာလာတာများလာတာနဲ့အမျှခန္ဓာကိုယ်ကြီးဟာဘာဖြစ်မှာတော့နာမှာပဲကျွင်းရင်ကျက်တွေများပြီးတော့ဟိုနာကနာဒီနာကနာခုဦးဇင်းတို့ဆိုရင်အသက်40ကျော်ပဲရှိသေးတယ်ဒါပေမဲ့ကျုံ့ကျုံထိုင်ရ ေတဲ့တော့မဒီဘူးထိုင်လို့မရတာတော့အမှန်ပဲဒါလူတိုင်းလူတိုင်းမှာအခက်အခဲရှိမှာပါသဟာတဘာဝပဲလို့နားလည်ပြီးတော့လက်ခံနိုင်ဖို့လိုရင်ပေါ့ဟုတ်လားဒီဒါကြောင့်ခန္ဓာကိုယ်ဟာနံပါတ်၁သရာကျူတာသက်ကြီးလာလို့ရှင်အိုလို့ကိုနားလာမှာဒါရှောင်လို့မရဘူးနောက်ဒုတိယနာတာကဘာလဲဆိုတော့ယောဂဝေဒနာဆွဲကလာလို့နာရတယ်ဆိုတဲ့သဘောရောဂါတူတာတချို့ကြတော့ဒီအတိတ်ကအကြောင်းမလှလို့ငငယ်ရွယ်နဲ့ယောဂဆွဲရတာမရှိဘူးလားရှင်နော်အဲ့ဒါလို့ယောဂဖြစ်ပြီဆိုလို့ရှိရင်လည်းအသက်မကြီးသေးပေမဲ့လို့မအိုသေးပေမဲ့လို့နာလာကြည့်နာလာကြည့်ဆိုပြီးတော့ညင်းယူအော်ဟစ်နေရတဲ့လူတွေမရှိဘူးလားရှိတယ်အဲ့ဒါလို့ယောဂကြောင့်နာရတယ်ဆိုတာလည်းပဲအလိုတိုင်းကျင်းနိုင်မယ်မထင်ပါဘူးတချိန်မဟုတ်တချိန်တွေ့လဲတွေ့ကြရဘူးပြီတွေ့လဲတွေ့ကြအောင်ပါပါဟုတ်လားဒါယောဂကြောင့်နာတဲ့သဘောဒါဘဝရဲ့တစ္ဆာတရားတွေအမှန်တရားတွေရင်ဆိုင်နိုင်အောင်ကြိုးစားဖို့လက်ခံနိုင်အောင်ကြိုးစားဖို့ဒီထဲမှာစဉ်းစားထားဖို့တော့လိုမှာပေါ့နော်ဒီနောက်ဦးဇင်းတို့တတိယမြောက်နာခြင်းကဘာလဲဆိုတော့ကိလေသာတူတာလောဘဒေါသမောဟကိလေသာတရားတို့ကြောင့်ဒီခန္ဓာကိုယ်ကြီးနာရတယ်ဒါကတော့အလွန်နှုံညံ့သိမ်မွေ့တဲ့နာခြင်းလို့ဆိုရမယ်ပေါ့နော်။ပို့လို့နာတာကိုလူတွေနားလဲဆွဲတယ်လက်လဲခံတယ်။ယောဂဖြစ်လို့နာတယ်ဒါလည်းနားလဲဖို့လွယ်ကူတယ်လက်ခံဖို့လည်းလွယ်ကူတယ်။လောဘဒေါသမောဟဖြစ်ရတာနာတယ်ဆိုတာကိုကြတော့တောယုံတန်ယုံတတိတောယုံတန်ယုံအတိနဲ့နားလဲဖို့မလွယ်ဘူးပေါ့ဟုတ်လား။တကယ်တမ်းကတော့လောဘဒေါသမောဟဖြစ်ရတာလည်းပဲနာတာပါပဲ။စိတ်ထဲမှာအရင်နာပြီးတော့စိတ်ရဲ့မိယာရုပ်ကိုပါထိခိုက်သွားကြတာရှိတယ်။ဒါကတော့အလွန်နှူးညံ့စွာခန္ဓာကိုယ်ကိုရိုက်ခတ်မှုရှိတယ်ဆိုတာကတော့အထူးသဖြင့်ဒေါသကိလေသာဖြစ်နေတဲ့အခါမှာပို့ပြီးတော့တိတာပဲ။ဒေါသဖြစ်လာပြီဆိုလို့ရှိရင်တကယ်ဒေါသအားကြီးလာပြီဆိုရင်ခန္ဓာကိုယ်တစ်ကုန်လုံးကိုပူးထူပြီးတော့တခါလေဘာတွေပြောမိလို့ပြောမိမှမသိဘာတွေလုပ်မိလို့လုပ်မိမှမသိအမူအရာတွေပြက်ပြီးတော့အကြီးအကျယ်တုန်လှုပ်ချောင်ချားနေတာမျိုးမရှိဘူးလား။နော်ဒါကြောင့်နံပါတ်3နာကျင်ခြင်းကကိလေသာတူတာကိလေသာတို့ကြောင့်နာရအဲ့ဒါမြတ်စွာဘုရားကဒီခန္ဓာကိုယ်ဆိုတာ အဲ့လိုနာကျင်ခြင်းအမျိုးမျိုးတို့ဖြင့်နှိမ့်ချက်ခြင်းကိုခံရတဲ့သဘောရှိတယ်။နော်။ပြီးတော့အန္တဘူတော်တဲ့ဥတလုံးတပွဲဖြစ်တယ်။ဒါလေးကိုလည်းစဉ်းစားသိခြင်း။အန္တဘူတော်တဲ့ကျဲ့ဦးများဘဲဦးများဈေးကဝဲလာပြီဆိုလို့ရှိရင်တရားဓမ္မတို့ဥယျံတို့ပြစ္ဆလက္ခကျန်ကျန်ထန်ထန်ကင်တွယ်လို့မရဘူး။သူ့ကိုတယုတ်တရအလုံးကိုဂယုဆိုင်ပြီးတော့ကင်တွယ်နိုင်မှသူကမကွဲမပြတ်မှအဲ့လိုပဲဒီခန္ဓာကိုယ်ကအမြဲတမ်းဂယုဆိုင်နေရတဲ့သဘောရှိတယ်။ဟုတ်။ကိုယ်အလွန်ဖြစ်တဲ့ကိုယ်ခန္ဓာကိုယ်ကြီးမို့ကိုယ့်ဟာကိုယ်လုတ်ပြနေရတာကိုမငြီးမညူဖြစ်နေတာပေါ့။တကယ်လို့များတစုံတယောက်ကိုယ်များကိုယ်ကကိုယ့်ကိုယ်ကိုလုတ်ပြရတဲ့လိုမျိုးတစုံတယောက်ကိုယ်များအဲ့လိုပြုစုနေရမယ်လုတ်ပြနေရမယ်ဆိုရင်ဘလောက်လူတွေဟာစိတ်ပြတ်ကြမလဲဆိုတာစဉ်းစားကြည့်။ကိုယ့်ကိုယ်ကိုလုတ်ပြတဲ့လိုမျိုးအစကရရသူများကိုလုတ်ပြရမယ်ဆိုရင်ဘလိုများနေမလဲ။ဟုတ်လား။အဲ့ဒါဘာတော့ဆိုတော့အလွန်ဂယုဆိုင်ရတယ်ဆိုတော့အနေဒါဘာလို့ဂယုဆိုင်အောင်ဆိုပြစ်မှဆိုးလို့ဂယုမဆိုင်ရင်ပိုဆိုးမှဆိုးလို့ဂယုဆိုင်ရတာဟုတ်လားအေးနောက်ပြီးတော့ဦးဇင်းတို့ဒီခန္ဓာကိုယ်ဆိုတာပရိယောဏ္ဏတော်တဲ့အကြီးပါးလေးနဲ့ဖုံးတာတာတဲ့တခုခုထိမိခင်မိတာနဲ့သူကသွေးထွက်လာပြီးတော့ဟောဒီတွေကအမှန်တရားကိုမမြင်ရအောင်ဒီအကြီးပါးဟာဖုံးထားတဲ့သဘောလေးရှိတော့အထူးသဖြင့်အတုပမတင့်တဲ့သဘောကိုဒီအကြီးပါးကတိုင်ခံပြီးတော့ကာကွယ်ထားတဲ့သဘောရှိတယ်။ဒါတွေကိုလည်းပဲသိတတ်ပေါင်းသူတော်ကောင်းတို့အလွန်လွယ်ကူတယ်လို့ထင်ရပေမဲ့လို့တတိမထားမိရင်တော့ဒီထဲမှာထင်ဖို့မြင်ဖို့မလွယ်ဘူးနော်။ဒါကလည်းပဲဟုတ်လား။အဲ့ဒါလို့မြတ်စွာဘုရားကတရားကြီးကိုဒီခန္ဓာရဲ့သဘောဝါကိုပြောပြပြီးတော့မှတ်သားစရာစကားတစ်ခုဆက်ပြောတယ်။အဲ့ဒီစကားကဘာလို့ဆိုတော့ယောဟိကဟပတိဣမံကာယံပရိဟရံတောမူဟုတ်တံပြီးအာရောက်ကြံတိမေညတရပါလျာတဲ့အဓိပ္ပာယ်ကပါပြောတော့ဆိုတော့တခါကြီးဒီလိုသဘာဝရှိတယ်ဒီလိုသဘောရှိတယ်ခန္ဓာကိုယ်ကြီးကိုသေဆောင်ထားရဲ့တန်လန်းနဲ့များကိုယ့်ကိုယ်ကိုတခဏလောက်မြကျမ်းမာပါတယ်လို့ဝန်ခံခဲ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိုက်မဲလို့ပါတဲ့ဟောဒီစကားလေးဒီမှာပြောတာနော်ဒီလိုခန္ဓာကိုယ်ကြီးကိုသေဆောင်ထားရတဲ့နဲ့များတခဏလောက်တောင်ကျမ်းမာတယ်လို့ပြောခဲ့မယ်ဆိုရင်အဲ့ဒါဘာဖြစ်လို့လဲတော့မိုင်မဲလို့ပါတဲ့မိုင်မဲတယ်ဆိုတာကကိုယ်ခန္ဓာရဲ့သဘောတဘာဝကိုအမှန်တိုင်းမသိတဲ့သဘောကိုပြောတာပါခန္ဓာကဖြစ်နေတာကတစ်မျိုးကိုယ်ကထင်နေတာကတစ်မျိုးဟုတ်လားတကယ်ဖြစ်နေတာနဲ့ထင်တာနဲ့ကတခြားစီဖြစ်နေတယ်ဟုတ်လားအဲ့ဒါကိုပဲအတိညာမရှိဘူးမိုင်မဲတယ်လို့ပြောတာပါဟုတ်လားဒါကြောင့်တခဏမြတ်ကျမ်းမာပါတယ်လို့ပြောရင်အဲ့ဒါမိုက်မဲလို့ပါတဲ့ဒီခန္ဓာကိုယ်ကြီးဟာတခဏမြတ်တောင်မတက်တာတဲ့သဘောမကောင်းတဲ့သဘောရှိတယ်ဆိုတဲ့အသေးပဲပါအဲ့ဒီမှာမြတ်စွာဘုရားကဆက်ပြီးတော့ပါပြောတော့ဆိုတော့အခုပြောမယ့်တရားရဲ့အဓိကအနှစ်သာရလို့ဆိုရမှာပေါ့နော်ဧဝမေတံဂဟပတိဧဝံသိက္ခိတဗံဂဟပတိတတ္တမတိဟတိဗိတ္တမတိဟတိဂဟပတိဧဝံသိက္ခိတဗံဒါကကြီးတဲ့ဒါကြောင့်မို့လို့အခုပြောသလိုကျင့်ရမယ်တဲ့အဲ့ဒါကဘာလို့ဆိုတော့အာတုရကာယတ္တမေတ္တောစိတ်တံအနာတုရဘဝိတတိနော်အာတုရကာယတ္တမေတ္တောစိတ်တံအနာတုရဘဝိတတိငါရဲ့ဒီခန္ဓာကိုယ်ကြီးနာကျင်နေပါတော့လေပဲငါရဲ့စိတ်ကိုတော့ငါမနာအောင်ကျင့်မယ်လို့အဲ့ဒီအတွေ့နဲ့ကိုယ့်ရဲ့စိတ်ကိုမနာအောင်ကြိုးစားအထောက်ရမယ်နော်ဒီပိုင်းဆိုင်ရာခန္ဓာကြီးနားနေပါတော့လေပဲစိတ်ပိုင်းဆိုင်ရာနာခန္ဓာကိုမနာအောင်ကြိုးစားမယ်ဆိုတဲ့ခံယူချက်နဲ့ရှင်းသုံးရမယ်ဒီနေရာမှာရုပ်ခန္ဓာကိုကြီးဆိုတာကတော့သူကမနာအောင်လည်းပဲလုပ်လို့မရပါဘူးနော်သူ့ကိုမနာအောင်လုပ်လို့မရဘူးနည်းနည်းလောက်တတ်တာအောင်ပဲလုပ်လို့ရမယ်ဒါပေမဲ့တကယ်ဖြစ်လာပြီဆိုလို့ရှိရင်နည်းနည်းတော့တတ်တာအောင်လုပ်ဖို့မလွယ်လောက်အနာတက်ရင်ဖြည့်ပြတ်မရှိဘူးဆိုတာလေဒီလိုကြားဖို့ပါတယ်ဟုတ်လားခန္ဓာကိုယ်တကယ်ဖြစ်လာပြီးဖောက်ပြန်လာပြီဆိုလို့ချင်းဘုနာကပြင်လိုက်တော့ဒီနာကပြက်အကုန်လုံးယုံရွဲပြီးတော့အကုန်လုံးပြည့်စည်သွားတာမပြည့်သေးဘူးဆိုတာကအဲ့လိုအကြီးအကျယ်ပြည့်စည်လောက်အောင်မချွတ်ရင်းသေးလို့ပါဟုတ်ရဲ့လားအေးဒါကြောင့်မြတ်စွာဘုရားကခန္ဓာကိုယ်နာတော်လည်းပဲစိတ်မနာအောင်စိတ်မနာစေရဘူးဆိုတဲ့ခံယူချက်နဲ့အဲ့ဒါလိုရှင်းသုံးရမယ်လို့ဒကာကြီးကိုပြောတော့ဒကာကြီးကအလွန်ပဲဝမ်းသာသွားတယ်ပေါ့သူ့ရဲ့စိတ်ထဲမှာဘယ်လောက်ထိသူဝမ်းသာသွားတော့ဆိုတော့မြတ်စွာဘုရားကသူ့ကို အမြိုက်ကြီးစင်နဲ့သုံးလောင်းလိုက်တယ်လို့တောင်သူ့ရဲ့စိတ်ထဲမှာခံစားရတယ်တဲ့အဲ့ဒါနဲ့သူကဝတ္တအာရမြတ်စွာဘုရားကိုရှိခိုးဥချပြီးတော့မြတ်စွာဘုရားရဲ့ထံတော်ဘုရားနဲ့သူခွာလာတယ်ပြန်လာပြီးတော့သူဘယ်ဝင်လဲဆိုတော့ဦးဇင်းတို့ရှင်သာတိပုတ္တရာကိုရောမြတ်ကြီးရှိရာကိုသူဝင်တယ်သူကရှင်သာတိပုတ္တရာကိုလည်းအလွန်ကြည်ညိုတာကိုတကားကြီးကအဲ့ဒါနဲ့ရှင်သာတိပုတ္တရာကြီးရောက်တော့ရှိခိုးဥချထိုင်တော့ရှင်သာတိပုတ္တရာကိုရောမြတ်ကြီးကသူ့ကိုမေးတယ်တကားကြီးတရားကြီးကိုကြည့်ရတာအလုံးမပြောလာဝင်ရတယ်အလုံးမလည်းစိတ်ချမ်းသာလာဝင်ရတယ်ညနာကလည်းကြည်ကြည်လင်းလင်းနဲ့ဆိုတော့တရားကြီးကိုမြတ်စွာဘုရားကတရားဒေသနာများဟောလိုက်ပုံရတယ်ဟုတ်ရဲ့လားဆိုတော့တရားကြီးကမှန်လားပါဗျာမြတ်စွာဘုရားကသူ့ကိုအမြိုက်ကြီးစဉ်တည်းဟူသောတရားနဲ့တရားတည်းဟူသောအမြိုက်ကြီးစဉ်နဲ့သုံးလောင်းလိုက်ပါတယ်တရားဟောလိုက်ပါတယ်အဲ့ဒါရှင်သာတိပုတ္တရာကတရားကြီးကိုမြတ်စွာဘုရားကဘလို့တရားတွေများဟောလိုက်တာတော့အဲ့တော့သူနဲ့မြတ်စွာဘုရားအခြေချပြောပုံတွေကိုတလုံးမကြံပြန်ပြောတယ်ပေါ့နောက်ဆုံးအဓိကအနှစ်သာရတွေကတရားကြီးဒီခန္ဓာကိုယ်ကြီးနာကျင်နေပါတော့လည်းပဲစိတ်ကိုမနာအောင်ကြိုးစားမယ်ဆိုတဲ့ခံယူချက်နဲ့သင်လက်ကျင့်ရမယ်လို့မြတ်စွာဘုရားကအဲ့ဒါကိုဟောလိုက်ပါတယ်ဗျာဒါကြောင့်တောက်တဲ့အခါကျတော့ရှင်သာရိပုတ္တရာကမေးတာတရားကြီးကိုတရားကြီးမြတ်စွာဘုရားကအဲ့ဒါလိုဟောတဲ့အခါကျတော့သင်ကမြတ်စွာဘုရားကိုပြန်ပြီးတော့မမေးဘူးလားတဲ့ဘယ်လိုလူမျိုးဟာကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့လူမျိုးလဲဘယ်လိုလူမျိုးကတော့ကိုယ်သာနာတယ်စိတ်မနာတဲ့လူမျိုးလဲဒါကိုခွတ်ခွတ်ပြားပြားသိရအောင်သင်မမေးခဲ့ဘူးလားတဲ့ရှင်သာရိပုတ္တရာဆိုတာကဉာဏ်ပညာရမှာဣတရေရတာဆိုတော့သူကအကုန်လုံးသိနေတာမြင်နေတာပေါ့ဟုတ်လားရှင်သာပြည်တာဖြစ်နေတာပေါ့အဲ့လိုမေးတဲ့အခါကျတော့တခါကြီးကအရှင်ဘုရားတဲ့တတိတော်အဲ့ဒါလိုတော့မြတ်စွာဘုရားကိုထပ်ပြီးတော့ဘာမှမမေးခဲ့ဘူးဒါပေမဲ့လို့အရှင်ဘုရားကြီးကိုတတိတော်အဝေးကြီးကနေလာခဲ့ရတာတဲ့အဲ့ဒီနေရာမှာအရှင်ဘုရားမေးမဲ့မေးခွန်းကိုအရှင်ဘုရားမေးစီခြင်းနဲ့မေးခွန်းကိုအရှင်ဘုရားပဲပြန်ပြီးတော့ဖြေပေးပါနော်ဘယ်လိုလူမျိုးဟာကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့လူမျိုးလဲဘယ်လိုလူမျိုးကတော့ကိုယ်သာနာပြီးတော့စိတ်မနာအောင်နေနိုင်တဲ့လူမျိုးလေးဆိုတာကိုရှင်ဘုရားပဲပြန်ပြီးတော့ဖြေပါတဲ့အဲ့ဒါဒီကနေ့ပြောမယ့်တရားရဲ့တကယ်အဓိကမြတ်တာတော့နော်ကိုယ်သာနာပြီးတော့စိတ်မနာအောင်ဆိုတာဘယ်လိုနေမှအဲ့လိုမျိုးဖြစ်မှာလဲနော်ဘယ်လိုနေရင်တော့ကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့လူမျိုးတွေကိုပါသွားမှာလဲဟုတ်လားအဲ့ဒီမှာရှင်သာရိပုတ္တရာကိုလည်းမကြည့်ရကောင်းပြီဆိုပြီးတော့တရားကြီးကိုအသေးစိတ်ဟောပြတယ်တရားကြီးတဲ့ဒီလောကကြီးမှာသူတော်ကောင်းတွေကိုမတွေ့ဘူးမမြင်ဘူးသူတော်ကောင်းတရားကိုမကြားဘူးမနာဘူးသူတော်ကောင်းတရားရဲ့ပုံမှာလိမ္မာကျွမ်းကျင်မှုဘာမှမရှိတဲ့အတုတ္တဝါပုထုဇဏောတဲ့သူတော်ကောင်းတရားမှာအကြောင်းမြင်ဘဟုတုတ္တမရှိတဲ့ကိလေသာထူပြောတဲ့ပုထုဇဉ်လူသားတွေဟာနော်မြတ်စွာဘုရားရဲ့တရားကိုအလွန်တရားမှာအလွန်ဝီးတဲ့လူမျိုးလို့ဆိုကြပါစို့ဟုတ်လားအဲ့လိုလူမျိုးတွေဟာတဲ့ဒီရုပ်ခန္ဓာကြီးကိုငါလို့ထင်တယ်ရုပ်ခန္ဓာကိုယ်ကြီးကိုငါဥစ္စာလို့ထင်တယ်တဲ့နော်မမရူပံဒီရုပ်ခန္ဓာကိုယ်ကြီးဟာငါပဲဟုတ်လားဒီရုပ်ခန္ဓာကိုယ်ကြီးကငါဥစ္စာပဲနော်အဲ့လိုရုပ်ခန္ဓာကိုယ်ကြီးရဲ့အပေါ်မှာငါလို့ထင်တယ်ငါဥစ္စာလို့ထင်တယ်နောက်ပြီးတော့ဦးဇင်းတို့ဒီနေရာမှာမထေရမြတ်ကြီးကခန္ဓာ၅ပါးလုံးကိုအစုံပြောမှာဆိုတော့ခန္ဓာ၅ပါးကိုလည်းပဲနည်းနည်းတော့ကြွတင်ပြီးတော့ပေတတောကိုအကျဉ်းမြင်လေးတော့ပြောရမှာနော်ပေတတောကအလုံးတော့ဒါနလည်းကြီးတာဖြစ်မယ်လို့ဦးရင်ထင်ပါတယ်ခန္ဓာဆိုတာကအပေါင်းအစုအဝေးအစုအပုံလို့အဓိပ္ပာယ်ရတဲ့ခန္ဓာဆိုတာရုပ်တည်းရဲ့အပေါင်းအစုအဝေးကိုကြတော့ဒါယူပက်ခန္ဓာဟုတ်လားရုပ်တရားတွေရဲ့အစုအဝေးအစုအပုံကြီးပေါ့နောက်ဦးဇင်းတို့ခံစားချက်ဝေဒနာတွေရဲ့အပေါင်းအစုကိုကြတော့ဝေဒနာခန္ဓာမှတ်သားမှုပင်ညာရဲ့အပေါင်းအစုကိုကြတော့သင်ညာခန္ဓာပြီးတော့စိတ်ဆော်မှုပြုလုပ်မှုသင်္ခါရတရားတွေရဲ့အစုအဝေးကိုကြတော့သင်္ခါရခန္ဓာတိမှုဝိညာဉ်ရဲ့အစုအဝေးတွေကိုကြတော့ဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးကိုအဲ့လိုကြိုတင်ပြီးတော့နားလည်ရမယ်ပေါ့အဲ့ဒါကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့လူကဘယ်လိုလူမျိုးလုံးဆိုတော့ခုနကပြောခဲ့တယ်သူတို့ကောင်းတရားရဲ့ပုံမှာကြံ့ကျင်လိမ္မာမှုမရှိတဲ့ပုဂ္ဂိုလ်ဟာတဲ့အာဟာရူပမမရူပံတိပရိယုတ်ထထာယင်တော်ဟောတိတဲ့ ဟံရူပမမရူပံဆိုတာကရူပဟောဒီယုတ်တရားတိအဟံငါပဲရူပဟောဒီယုတ်တရားတိမမငါဥစ္စာပဲဟုတ်နော်ယုတ်တရားကိုငါလို့ထင်တယ်ပြီးတော့ယုတ်တရားကိုပဲငါဥစ္စာလို့ထင်ဒီအဲ့ဒီလိုထင်တဲ့နေရာမှာသူကပရိယုထထာရင်တော့ဆိုတဲ့အသုံးလုံးနဲ့ပြောတာအဲ့ဒါကဘာလို့ဆိုတော့ထကြွတယ်စွမ်းမိုးတဲ့စိတ်ဘလို့ထကြွလမ်းမိုးတာတော့ဆိုတော့ကိုယ့်ရဲ့စိတ်ထဲမှာဒီရုပ်ခန္ဓာကိုယ်ကြီးကိုငါပဲလို့ပြင်းပြင်းထန်ထန်နော်စိတ်ထဲမှာထကြွလှမ်းမိုးနေတဲ့သဘောရှိတယ်။ငါဥစ္စာပဲလို့လည်းပဲထကြွလှမ်းမိုးနေတဲ့သဘောရှိတယ်။ဒါပုထုရှင်တိုင်းမှာတရားကရှိတယ်။နောက်တရားဓမ္မတို့မှာလည်းရှိတယ်၊ဥရှင်တို့မှာလည်းရှိတယ်။တည့်တယ်ပြောရင်အဲ့ဒါတက္ကာယဒိဋ္ဌိပေါ့။နော်။ဒီအကြောင်းကြောင့်ဖြစ်နေတဲ့ရုပ်တရားတကယ်တမ်းကသူ့ကိုယ်ကိုဘာမှထိထိရောက်ရောက်ဝင်ဆွတ်လို့ရတာမဟုတ်ဘူး။ဟုတ်လား။ဝင်ဆွတ်လို့ရခဲ့မယ်ဆိုလို့ရှိရင်မွေးဖွားလာကစားနုနုနေနေလေးကဒီလိုအခြေအနေကြီးကြီးရောက်လာကြတဲ့အကြောင်းကိုမရှိဘာမှထိန်းထားလို့မရဘူးဟုတ်လားဟိုဆက်နှုတ်ပြီးတော့လှုပ်လိုက်တဲ့တက်မဲ့ဆက်ပစ္စည်းတစ်ခုဟာသူသွားပြန်အချိန်ရှိသလောက်သူဆက်ပြီးတော့သွားတယ်လို့မျိုးလို့အကျံမြေဦးဇင်ကပြောခြင်းတယ်နော်ယုတ်တရားတွေရဲ့တဘာဝဆိုဒီတိုင်းသွားတာဟုတ်လားအခုဒီမှာဒီယုတ်ကဆက်ပြီးတော့ဖြစ်နေတယ်ဆိုတာကသူ့အကြောင်းတရားပေါ်မှာအခြေခံပြီးတော့သူကဖြစ်တာကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရရဲ့ဒီအကြောင်းတရားကိုအခြေခံပြီးတော့သူဖြစ်နေတာအဲ့ဒီအကြောင်းတရားပေါ်မှာပဲအဓိကမူတည်ပြီးတော့ယက်တည်နေတာဖြစ်နေတာအခုကံကုန်တာနဲ့အခုဒီယုတ်ကဘာဖြစ်သွားမလဲလုံးဝပေါက်ပြန်သွားပြီဟုတ်တယ်မို့လားအေးကံတရားပေါ်မှာလည်းမူတည်တယ်စိတ်ပေါ်မှာလည်းမူတည်တယ်စိတ်ညစ်တာနဲ့ယုံညစ်သွားတာပဲစိတ်ပူတာနဲ့ယုတ်ပူသွားတာပဲဟုတ်လားအဲ့ဒါလိုပဲဥဒုအာဟာရပေါက်ပြန်တာနဲ့တမျိုးဖြစ်တာနဲ့ပေါက်ပြန်တယ်ဆိုတာတမျိုးဖြစ်တာကိုပြောတာပါအခုဒီလိုဖြစ်တယ်ခဏနေတော့ဒီလိုမဟုတ်တော့နောက်တမျိုးဖြစ်နေဟုတ်လားအဲ့ဒါကိုဘယ်လိုခေါ်မလို့ပေါက်ပြန်တယ်လို့ပြောတာပါဒါအကျဉ်းမြန်းလိုက်အောင်ပြောတာအဲ့လိုဥဒုတွေအာဟာရတွေတမျိုးတမျိုးဖြစ်သွားတာနဲ့လေဒီယုတ်ကသူကလည်းလိုက်ပြီးတော့တမျိုးတမျိုးဖြစ်တယ်ဟုတ်လားရေလှုပ်တော့လှေလှုပ်တယ်လှေလှုပ်တော့လှေပေါ်ကလူလှုပ်တယ်အမှီရအကြောင်းတရားတွေကိုကစပြီးတော့ဘာမှအာမခံခြင်းမရှိတဲ့မခိုင်မာတဲ့မရေရာတဲ့အကြောင်းတရားဖြစ်တော့အဲ့ဒီအကြောင်းကိုဆွဲပြီးတော့ဖြစ်လာတဲ့အကျိုးတရားဟာလည်းပဲဘာမှမခိုင်မာတဲ့မတေချာတဲ့မရေရာတဲ့သဘောပဲဖြစ်တယ်။အဲ့တော့ရုပ်ဆိုတာတကယ်တမ်းကတော့ဒကာဓမ္မတို့ဥရှင်တို့နော်တက်မဲ့အရာတစ်ခုဒီမှာဒီနေရာမှာရုပ်ဇီဝိတဆိုတာလည်းကိုယ်လည်းနားလည်ဖို့တော့လိုတယ်ပေါ့။ရုပ်ဇီဝိတဆိုတာကဒီရုပ်ကိုရှင်စမပြတ်ဆက်ပြီးတော့ဖြစ်အောင်ထောက်ပံ့တဲ့သဘောလို့အကျဉ်းမြန်းနားလည်ရပါဒါကြောင့်မဟုတ်ဦးရှင်တို့ပုထုရှင်တွေထင်တဲ့အသက်ဆိုတဲ့သဘောမျိုးမဟုတ်လူတွေကအသက်ဆိုတာကိုငွေတွေကစဒီအသက်ဟုတ်လားတေရောက်မှပဲဆုံးတယ်တချို့ဆိုရင်တေထိတောင်မှဆုံးတယ်မထင်ဘူးနောက်ဘုရားနောက်ခံထဲမှာထပ်ပြီးတော့ဖြစ်တယ်လို့ဒီအသက်ကလေးတစ်ခုတည်းကပဲလို့တစ်ခုတည်းလို့ထင်တဲ့အထင်အဲ့ဒီတစ်ခုတည်းလို့ထင်တဲ့အထင်ကတကယ်တမ်းကတော့မာယွင်းမှုပဲတစ်ခုတည်းတစ်တိုက်ဒါကြီးတစ်ခုတည်းဖြစ်နေတာဘယ်ရာမှမရှိဘူးဟုတ်လားဒါကိုအကြောင်းပြုပြီးတော့နောက်ဟာဖြစ်တယ်သောသောဟာမရှိတော့နောက်ဟာဖြစ်တယ်သောသောဟာမရှိတော့အဲ့ဒီလိုသွားတာအဲ့တော့ရုပ်ပိုင်းဆိုင်ရာတွေကိုဒကာဓမ္မတို့အရှင်တို့တွေကကောင်းကောင်းမွန်မွန်နားမလည်သေးတဲ့အခါကျတော့ဒီရုပ်ကြီးကိုဘယ်လိုထင်တော့ငါလို့ထင်နေတဲ့အမှန်ကငါဆိုတာမရှိဘူးဟုတ်လားငါဆိုတာမရှိဘူးငါဆိုတာမှမရှိဘူးဆိုရင်ငါဥစ္စာဆိုတာပို့ပြီးတော့မရှိနိုင်ဘူးပေါ့ဟုတ်လားသို့တော်လည်းပဲဒကာဓမ္မတို့အရှင်တို့တွေကငါလိုလဲထင်တယ်ငါဥစ္စာလိုလဲထင်တယ်နော်အဟံရူပံမမရူပံပရိယုထထာယိနောဟောတိတဲ့ဒီယုတ်ဟာငါပဲဒီယုတ်ဟာငါဥစ္စာပဲလို့ထကြွလွှမ်းမိုးတဲ့စိတ်ဖြစ်တယ်တဲ့နော်ဒိဋ္ဌိနဲ့တဏှာလို့ပြောရပါဘူးဟုတ်လားအေးအဲ့ဒီသဘောဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီယုတ်ကြီးကသူ့သဘောသူဆောင်ပြီးတော့တခင်ကြရင်သူကဖောက်ပြန်ပါခုလုံးလုံးစင်လည်းဖောက်ပြန်နေတာပါသို့တော့လုံးလုံးတွေဖောက်ပြန်မှုကအသေးစားဖောက်ပြန်မှုဆိုတော့ကိုကသိပြီးတော့မသိဘူးပေါ့ဟုတ်လားဩတကယ်ကိုအကြီးအကျယ်ဖောက်ပြန်ပြီဆိုတဲ့အခါမျိုးကိုရောက်ပြီဆိုတဲ့အခါကျတော့ငါလို့ထင်ထားတဲ့ငါဥစ္စာလို့ထင်ထားတဲ့ဒကာဓမ္မတို့ဦးကြီးတို့တွေအတွက်အဲ့ဒါဘာတွေဆက်ဖြစ်လာမလဲလောကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့တရားငါးမျိုးဆက်ဖြစ်လာတယ်ဟုတ်လားလောကဆိုတာဘာတို့ဆိုရင်ချင်းပရိဒေဝဆိုတာကိုယ်ကျွေးခြင်းလောကပိဋိဝါဒုက္ခဆိုတာကိုရှင်ရဲ့ခြင်းဒေါမနတဆိုတာစိတ်ရှင်ရဲ့ခြင်းဥပါယတဆိုတာပြင်းစွာပင်ပန်းခြင်းနော်တက်တီအထီးပင်ပန်းသွားတာဇောကျွေးတွေပါပြီးပြန်ပြီးတော့ ဟုတ်လားဆိုကြပါစို့ကိုကဒီယုတ်ကြီးကိုငါလို့ထင်တယ်ငါဥစ္စာလို့ထင်တယ်ဒီယုတ်ကြီးကသူ့တဘာဝသူဆောင်ပြီးတော့တခင်ကြတော့ဖောက်ပြန်လာလိမ့်မယ်အဲ့ဒီဖောက်ပြန်လာတဲ့အခါမှာတရားဓမ္မတို့ဥရှင်တို့ဆွဲလန်းထားတဲ့ပုံကိုယ်တွေခုနကတည်းကငါဥစ္စာလို့ထင်ထားတဲ့အထင်တွေမဆွံ့ရသေးတဲ့မြတ်အဲ့ဒါတောကပိဒေဝဒုက္ခဒေါမနတာဥပယတာဒေနာပေါင်းဖြစ်တယ်အဲ့ဒါကိုစိတ်ထဲမှာလက်တွေ့နားလည်လို့ရအောင်ခံစားလို့ရအောင်စိတ်ကူးလေးနဲ့ခြေကမ်းရောက်ကြည့်ဆရာဝန်ကခင်ဗျအတင်းထဲမှာကင်ဆာရှိတယ်လို့ကင်ပြောလိုက်တယ်ဆိုကြပါစို့ဘလို့နေမလို့တေချာပေါင်းငိုမှာပါပဲဟုတ်လားများသောအားဖြင့်တော့တေချာပေါင်းငိုကြမှာပါပဲတော့ငိုတဲ့လူပဲဦးဇင်းကတော့တွေ့ဘူးတယ်မငိုတဲ့လူကတော့ဆက်ဆက်ပါပါဟောရန်ကုန်မှာတခါကြီးတယောက်ရှိတယ်ဦးဇင်းနဲ့တော်တော်ရင်းနှီးပါတယ်အသက်80နှစ်နီးအစာအိမ်မှာကင်ဆာဖြစ်အဲ့ဒါစာဟောင်းအိမ်ကိုပြင်ပမှာထုတ်ထားရတယ်။ပိုက်ကလေးနဲ့အမြဲတမ်းလန်းလန်းဆန်းဆန်းပဲဥစဉ်ကတော့အားကြလို့မဆုံးအဲ့ဒီကကြီးကိုတွေ့တိုင်းလည်းအဲ့ဒီစကားကိုပြောတယ်။ခမားတော်လိုက်တာဗျာ။အဲ့ဒါအဲ့ဒီယောဂါကိုခေါင်းထဲကိုသူကမထည့်ဘူးလေ။အဲ့ဒါအသက်တာကြီးတာတရားပေါ်တွေဘာတွေလဲအကုန်လုံးရှောက်ပြီးတော့လိုက်တယ်။သူသားကလည်းအဲ့လိုတွေဝါဒနာပါတဲ့ခါကျတော့အဲ့ဒါသူ့ကိုမလုံးစီခြင်းဘူးလူကြီးမလို့သူကအကုန်လုံးတက်တက်ကြွကြပဲမျက်နှာတစ်ချက်မှညှိုးတာမျိုးမရှိဘူး။ကင်ဆာယောဂါတန်းတန်းနဲ့တော့အဲ့ဒီစိတ်သက်ကြောင့်မလို့ပဲနဲ့တူတယ်နှစ်နှစ်လောက်ရှိပြီဒီတိုင်းနေတာအခုလဲမမသာသာကြီးလေစိတ်ရဲ့ဆွမ်းအပ်တတိတွေဆိုတာเนาะအခုခေတ်သိပ္ပံပညာရှင်တွေသိပညာရှင်တွေမသိနိုင်တဲ့အပိုင်းတွေအများကြီးရှိတယ်ကเนาะဒါဥစဉ်တို့ဟောတည်သလားဆိုတော့ဥစဉ်တို့လည်းပဲမသိပါဘူးမသိတာလည်းပဲထည့်ထားဟုတ်လားဒါပေမဲ့လို့စိတ်ဟာအလွန်အစွမ်းတတိထက်မြက်တယ်ဆိုတာကိုတော့ကြည်ဘူးရနားလေထားရမယ်ပေါ့မကောင်းတဲ့ဘက်မှာရောကောင်းတဲ့ဘက်မှာရောမကောင်းတဲ့ဘက်မှာလည်းပဲဒီစိတ်ညစ်တာနဲ့ရုပ်တရက်သေသွားတာတွေရှိတယ်။ယောဂါကမသေးလောက်သေးဘူး။ဒါပေမဲ့လို့စိတ်ကအောက်ပြန်သွားတာနဲ့ညှိုးနှံသွားတာနဲ့မခံနိုင်တာနဲ့စိတ်ပင်ပန်းပြီးတော့ရုပ်ပါပြည့်စည်သွားတာ။ဟောတချို့ကြတော့စိတ်ကအလွန်ခိုင်မာတဲ့အတွက်ကြောင့်ယောဂံဖောက်ပြန်မဲ့တကယ်ကြီးဖြစ်နေတယ်။ဒါပေမဲ့စိတ်ကထိန်းထားတဲ့အခါကျတော့ဒီယောဂါတော်တော်နဲ့မပြည့်စည်ဘူး။အဲ့တော့ဘေးတတ်တို့ဦးဇင်းတို့ပုံပေါ်အောင်ပြောနေတာကဖြစ်ကြည့်ပါစိတ်ကူးကလေးနဲ့ရသော်ဖရာဟောထားတာမှန်လားမမှန်လားဆိုတာတေချာပေါက်တည်ရပေါ့တော့ဒီယုတ်ခန္ဓာကြီးကိုငါပဲငါဥစ္စာပဲလို့စွဲထားလေသည်ဓာကြီးဖောက်ပြန်လာတာနဲ့တေချာပေါက်စွင့်ရမယ်ငိုကြွေးရမယ်ကိုချင်းရဲ့စိတ်ချင်းရဲ့ဖြစ်ရမယ်များစွာပြင်ပန်းရလိမ့်မယ်တေချာတယ်မဟုတ်လားအေးဒါကြောင့်ယုတ်ခန္ဓာကိုငါပဲငါဥစ္စာပဲလို့စွဲလန်းထားတဲ့ပုံကိုယ်ဒီကိုယ်လဲနာတယ်သိလဲနာတယ်ဆိုတဲ့ပုဂ္ဂိုလ်ပဲလေကိုကတော့ဘယ်လိုပုဂ္ဂိုလ်ဖြစ်ဖြစ်နာမှာသူကတော့မနာအောင်လုပ်လို့မရဘူးဘုရားကျမ်းနာတယ်လည်းပဲယုတ်ခန္ဓာကိုယ်ကြီးရဲ့နာခြင်းမှုကိုခံရတာပါပဲနော်ကိုခန္ဓာကြီးနာတာကိုတော့ဘယ်သူမှရှောင်လို့မရသို့တော်လည်းပဲနောက်ပိုင်းကျတော့ဦးရှင်တို့ပြောပါမယ်စိတ်ကတကယ်ကျမ်းမာအောင်လုပ်မယ်ဆိုရင်ယုတ်ခန္ဓာနာတာကိုချမ်းချမ်းသာသာနေလို့ရတယ်ယုတ်ခန္ဓာနာနေတဲ့ဈာတွေကဒီအကြောင်းလေးကိုလည်းပြီးတော့ပြောမယ်ပေါ့ဟုတ်လားလက်ခုလုံးလုံးစေတော့ဦးရှင်တို့ကျနာဒီဘုရားကိုယ်တော်မြည်ရှင်းတာကိုပြောနေတာဟုတ်လားယုတ်ခန္ဓာကိုငါပဲငါဥစ္စာပဲလို့ထပ်ကြွလွှမ်းမိုးတဲ့စိတ်ရှိနေမယ်ဆိုလို့ရှိရင်ယုတ်ခန္ဓာကြီးဖောက်ပြန်လာတဲ့အခါမှာဘာဖြစ်မလို့ဒုက္ခပတိဒေဝဒုက္ခဒေါမနတာဥပယတာဖြစ်ကြရလိမ့်မယ်အဲ့ဒါလိုပဲဝေဒနာတင်ညာသင်္ခါရဝိညာဉ်နံခန္ဓာ၄ပါးအဲ့ဒါကိုတော့ဦးရှင်တို့ပေါင်းပြီးတော့ပြောလိုက်မယ်သိပြီးတော့စကားတွေလည်းများစရာမတို့တော့ဘူးပေါ့ဟုတ်လားအဲ့ဒီနံခန္ဓာ၄ပါးရဲ့အပေါ်မှာလည်းပဲတရားဓမ္မတို့ဥညင်တို့တွေဟာထကြွလှမ်းမိုးတဲ့သဘောရှိတယ်။ဘယ်လိုသဘောနဲ့လှမ်းမိုးတာလဲ။အဟံဝေဒနာမမဝေဒနာတိပရိယုထထာယိနောဟောတိ။နောဝေဒနာခံစားမှုတစ်ခုဖြစ်ပြီဆိုတာနဲ့ဒီဝေဒနာကိုငါလွတ်ထင်တယ်။ဟုတ်လားကောင်းလိုက်တာဘယ်သူကောင်းတာလို့ဆိုတော့ငါကောင်းတာပေါ့။ဟုတ်လားဆင်းရဲလိုက်တာဘယ်သူဆင်းရဲတာလို့ဆိုတော့ငါဆင်းရဲတာပေါ့။ဟောအဲ့ဒီဆင်းရဲတာချမ်းသာတာကိုလည်းပဲငါဥစ္စာလို့လည်းပဲထင်တယ်။ဟုတ်လား။ငါဒါယူသွားလို့ပဲဖြစ်မယ်တော့အဲ့လိုဆိုရင်ငါရဲ့ချမ်းသာမှုပြည့်စုံသွားမှာပေါ့။ဒါကြီးဒီထားကလေးပဲဖြစ်မလို့ဟုတ်လားအဲ့ဒီဥစ္စာကြီးကငါဆင်းရဲဒုက္ခတို့ကြီးဖြစ်နေမှာပေါ့အဲ့ဒီလိုမျိုးခံစားမှုဝေဒနာကိုငါလို့ထင်ရုံနဲ့မကဘူးငါဥစ္စာလို့လည်းထင်တယ်ပေါ့အဲ့ဒီအထင်ရှိရင်အဲ့ဒီခံစားမှုဝေဒနာတစ်မျိုးတစ်မျိုးပြောင်းလဲဖောက်ပြန်လာတာနဲ့အဲ့ဒီပုဂ္ဂိုလ်မှဖြစ်ရမလို့ဒုက္ခပတိဒေဝဒုက္ခဒေါမနတာဥပယတာဖြစ်ရလိမ့်မယ်တဲ့နောက်တင်ညာသင်္ခါရဝိညာဉ်ဒါကိုတော့အခြေမပြောတော့ဘူးနော်အဲ့တော့ပထမကြီးကသူကခန္ဓာ၅ပါးနဲ့ကံပြီးတော့ပြောတာဟုတ်လားခန္ဓာ၅ပါးနဲ့ကံပြီးတော့ပြောတာအဲ့ဒါလိုခန္ဓာ၅ပါးရဲ့ပုံမှာငါပဲငါဥစ္စာပဲလို့ထင်တဲ့ပုံကိုယ်ဒီအဲ့ဒါဒုက္ခခန္ဓာကြီးလဲနာတယ်စ ိတ်ခန္ဓာလည်းနာတယ်ဆိုတဲ့ပုဂ္ဂိုလ်ပဲတဲ့အဲ့ဒါကိုဦးဇင်းတို့နည်းနည်းလေးအသေးစိတ်အခုလိုရှင်းပြလိုက်တဲ့ခါကျတော့ရုပ်ခန္ဓာကနာတယ်စိတ်ခန္ဓာမနာတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတာကိုဒါသဘောပေါက်ဖို့ပို့ပြီးတော့လွယ်သွားပြီပေါ့ဟုတ်လားစိတ်ခန္ဓာမနာအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ရုပ်သာနာတယ်စိတ်မနာတဲ့ပုဂ္ဂိုလ်ကိုယ်သာနာတယ်စိတ်မနာတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတော့ဒီခန္ဓာ၅ပါးကိုငါပဲငါဥစ္စာပဲလို့စိတ်ထဲမှာထားကြလှမ်းမိုးတဲ့စိတ်မဖြစ်အောင်တရှိနိုင်တဲ့ပုဂ္ဂိုလ်ဟုတ်လားအဲ့ဒါလို့အစွဲလမ်းမရှိဘူးတဏမာနတဏဒိဋ္ဌိတို့ဖြင့်စွဲလမ်းမထားဘူးဆိုလို့ရှိရင်ဒါကြီးဖောက်ပြန်ပစ္စည်းလာတဲ့အခါမှာသူ့မှာတုံ့လောက်ချောက်ချားစရာမရှိဘူးဆိုရင်ဇာလည်းမလိုဘူးငိုစရာလည်းမလိုဘူးဒါဟာသူ့လမ်းစဉ်ဒူသွားတာဒီတဘာဝတရားဆိုတာဘယ်သူမှတားလို့မရဘူးဟုတ်လားတားလို့မရတာကိုတားလို့မရဘူးလို့သိတဲ့အတွက်ကြောင့်သူကမစိုးရင်လားခုခက်တာကဒကာဓမ္မတို့ဦးဇင်းတို့ကတားလို့မရတာကြီးကိုတားလို့ရမယ်လို့ထင်တာဟုတ်လားအိုးဦးဇင်းတို့ဇက်တော်ထဲမှာအတိအကျပြောရလို့ရှိရင်ဥရကဇက်ထဲမှာပါကလေးမွေကြိုက်ပြီးတော့တည်တော့ကျန်ရစ်တဲ့မိသားစုကမငိုကြဘူးဆိုတဲ့ဇက်တော်လူတိုင်းကြားဘူးတယ်နော်အဲ့ဒီထဲမှာဘာလို့မငိုတာတော့ဆိုတော့ဟိုကျွန်မလေးပြောတဲ့စကားပေါ့နော်သူကဘာပြောတော့ဆိုတော့ကောင်းငင်ကလာမင်းကြီးကိုမရလို့ငိုတဲ့ကလေးလိုဖြစ်မှဆိုလို့လို့သူကပြောတာဟုတ်လားစဉ်းစားကြည့်နော်ကောင်းငင်ကလာကိုမရလို့ငိုတာတချို့ကလေးတွေကရနိုင်မှမသိမရနိုင်မှမသိသူကသူတို့ရခြင်းပြီဆိုလို့ချင်းမရရင်ဘာဖြစ်တာငိုတာလာဟာရနိုင်ကောင်းတဲ့အရာမဟုတ်ဘူးလို့သူတို့ကမသိဘူးဟုတ်လားလူကြီးတွေကြတော့လာကိုမရလို့ငိုတယ်ဆိုတာရှိမလားလာဖို့မရလို့ငိုတဲ့လူကြီးဆိုရင်လည်းဒါယူနေတဲ့လူကြီးပဲဖြစ်ရမှာဟုတ်တယ်မဟုတ်လားအဲ့တော့ဘာလဲဆိုတော့ဒါဟာရနိုင်စရာဟုတ်သလားရနိုင်စရာမဟုတ်ဘူးလားလို့တိချင်းမတိချင်းကပဲသူ့ကိုငိုချင်းမငိုချင်းကိုဖြစ်သွားစေတာဒါဥစဉ်စဉ်းစားမိတာလေးကိုပြောတာပါအဲ့လိုပဲဥစဉ်တို့ပိဋကပေါင်းတော်အောင်တို့ပုထုရှင်တွေတွေဟာဒီခန္ဓာ၅ပါးဟာသိချာဖို့ပစ္စည်းမှာမုတ်ချပစ္စည်းမှာပြင်လဲပစ္စည်းနေတာပဲသို့တော့ဒီအချက်ကိုဒါကတော့မတို့ဥစဉ်တို့တွေဟာကောင်းကောင်းနားမလည်အဲ့တော့တကယ်အကြီးအကျယ်ပျက်စီးလာတဲ့အခါမှာထိတ်လန့်ကြတယ်တုံ့လောက်ကြတယ်ဒါကတကယ်တမ်းကတော့သူကကိုယ့်ကိုတမင်တကာကြီးဆင်းရဲအောင်လုပ်နေတာလေမဟုတ်သူကသူ့တဘာဝသူဖြစ်နေတာဟုတ်တာကိုကဘာလို့ဆင်းရဲအောင်ဆိုတော့ကိုကနားမလည်နိုင်လို့ဆင်းရဲတာသဘောပေါက်လားတမာအဖြစ်ကြည့်ရင်တော့ပျက်စီးလို့ဆင်းရဲတာဆင်းရဲရတယ်လို့ထင်စရာရှိတယ်ဗျပျက်စီးလို့ဆင်းရဲရတယ်ဆိုတဲ့အဖြစ်ကိုဦးရင်ကသိမကြရင်နားမလေလို့ရှင်းရတယ်ဆိုတဲ့အဖြေကိုသဘောကျဟုတ်လားဘောင်းဆိုပျက်စီးမဲ့ဟာကြီးကပျက်စီးတာကြီးကတားလို့မှမရတဲ့ကိစ္စသူကသူ့သဘောသူသွားတာပဲလေဟုတ်တယ်မဟုတ်လားကိုကသာတကယ်လို့ဒါကိုကြီးကြီးပြင်းပြင်းနားလည်ထားတယ်ဆိုလို့ရှိရင်ဘာမှလက်မခံနိုင်ကြအကြောင်းလည်းမရှိဘူးဟုတ်လားဒါကြောင့်ပေးတဲ့ဘောင်းတော်ကောင်းတို့ဉာဏ်ပညာကိုသာလင်းကျင့်ကြအောင်ကြိုးစားကြရမှာအဲ့ဒါမှသာလင်းခန္ဓာကြီးရှိပြီးတော့ချမ်းသာရတတရာကိုရမှာပြက်မှာကိုတော့မပြက်အောင်လုပ်လို့မရဘူးပြက်လာတဲ့အခါမှာခန္ဓာကြီးရှိအောင်သာလည်းလှုပ်လို့ရတာခုတရားအထုတ်တယ်ဆိုတာအဲ့ဒီရည်ရွယ်ချက်တွေလည်းပါဖို့လိုမင်းရဟုတ်လားပျက်စီးလာတဲ့တနေ့မှာငါခန္ဓာကြီးရှိဖို့အတွက်ဒါကြိုတင်ပြီးတော့ဒါကိုနားလည်မှုကြီးမအောင်အထုတ်နေတာဟုတ်လားခုနားမလဲကြသေးဘူးတရားတော်မတို့ဦးဇင်းတို့ကပြည်ပြည်ဝဝနားမလဲကြသေးဘူးဆိုကြပါစို့ဘဝဟာဒုက္ခလို့ဒုက္ခသစ္စာကိုတကယ်မသိသေးဘူးတကယ်လို့သာဒုက္ခသစ္စာကိုတကယ်သိမယ်ဆိုရင်ဒုက္ခသစ္စာကဒုက္ခတဘောပြလာတဲ့အခါမှာဘာမှသိချင်းရတဲ့အကြောင်းမရှိဘူးခုဒုက္ခသစ္စာကိုကိုကအပြည့်အဝလက်မခံသေးဘူးနားမလည်သေးဘူးကိုဖြစ်ချင်တာလေးဖြစ်ရင်ကောင်းမယ်လို့ထင်တယ်ကိုလှုပ်လို့ရမယ်လို့ထင်တယ်အဲ့ဒီအထင်လေးရှိလာတော့ဟောသူကသူ့တဘောကသူပြလာပြီဆိုတော့ကိုတဘောဘာမှမလိုက်တဲ့အခါကျတော့ကိုနဲ့သူနဲ့ကဘလို့ဖြစ်တော့ပฏิပက္ခတဘောမျိုးဖြစ်သွားသူကဖြစ်နေတာကတမျိုးကိုကဖြစ်စီချင်တာကတမျိုးကိုကမဖြစ်နိုင်တာကြီးကိုလှမ်းပြီးတော့ဖြစ်စီခြင်းနေတာ။ဒါတည့်တယ်ပြောရရင်အဲ့ဒါလိုပြောလို့မရဘူးလား။ကြားရနော်။ဒါကြောင့်ပေးတော့ပေါ့တူတော်ကောင်းတို့ဒီခန္ဓာကိုယ်ဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတာကိုကိုကိုယ်တိုင်နားလည်အောင်ကြိုးစားရမယ်။အဲ့ဒါလိုနားလည်လာတဲ့တနေ့နားလည်မှုအကြီးလာတဲ့တနေ့မှာဒီခန္ဓာကိုယ်ကြီးဘလို့ပဲဖောက်ပြန်ပျက်စီးသွားစေကမို့အဲ့ဒီလိုဟာစိုးရိမ်မှု၊မူကြီးမှု၊ဆင်းရဲမှုဆိုတာတွေဖြစ်ကြအောင်မရှိဘူး။ဒါဆိုလို့ရှိရင်တော့ကိုယ်လာနာပြီးတော့စိတ်မနာအောင်နေနိုင်တဲ့သူလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒါကြောင့်ဘဝရဲ့နောက်ဆုံးအနေအထားတွေကိုလည်းလှမ်းပြီးတော့ညှော်တတ်တဲ့အလေးအချင်းရှိဖို့လိုပဲဒါမှသာနဲ့ nga ba ma ma chuan chin ni bu nga a sin ma pye nai ni bu so da ko na le ma chu tin pi lo a sin pi ho twe a thau chin sei that tan la nai na bo ho la ho samuwe aung chin ne klei ti ya ma samuwe ne wei de de so le a nei tha myo ma ho samuwe ga ba ne ye pe lu de de ba ne ye pe lu de de nga ga le sa ma chuan chin de bu ma pai ni bu so da ko ma pai ni da ko ma pai ni bu lo ti tha chin de tu a twe sa che chin ye a chang de ya ta khu lo ma so nai mo la ho la Samuwe belau lude dia surale matui, hula. Sabai nala mabai nalo le masizie. Kita lude ni me surai kelinga, tui labi surai kima. Aji dia tunglu cawca, tunglu cawca do lebe, tunglu cawca rabe pada ni Samuwe do ama baho. Ado kelinga dia Samuwe surala do. Beye bela jama adi jalan biro tu lude jale. Kuda garam ada ujilu. Boya nausung kima, si si lame ane ta boya Samuwe surala. Beye lu, yolu, naya. ကိုယ်စာမွေးကပို့ပြီးတော့အကြီးကြီးအောင်ဟုတ်လားဒါမဲ့ဘယ်သူမှစာမွေးနေတဲ့အနေအထားမျိုးခံစားချက်ကိုမခံစားကြဘူးဘာဖြစ်လို့တော့ဆိုတော့အမေကြီးမေ့နေတာဟုတ်လားဒါပါပဲဖြေတယ်ကတော့ဒါပဲရှိလူတိုင်းလူတိုင်းကိုယ်အတွေးလေးနဲ့ကိုယ်အကြောင်းပြချက်လေးနဲ့ကိုအဟုတ်ကြီးထင်ပြီးတော့အနှစ်ချုပ်ပြောရရင်တော့ဘာဖြစ်နေကြတာတုံးလို့မေးရင်မေ့နေကြဟုတ်တယ်မဟုတ်လားအေးမေ့နေလို့လှုပ်တဲ့လှုပ တော့နတ်မှာမဟုတ်တုံလုံးချောက်ချားတဲ့ကြားတဲ့ကပဲအစင်မပြေတာကြီးကတော့ဖြစ်သွားမှာပဲဟုတ်ရလားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ယုတ်ခန္ဓာကြီးနာတာကိုတားလို့မရပါဘူးစိတ်ခန္ဓာမနာအောင်တာနဲ့တားရလိမ့်မယ်အဲ့ဒါကတော့တားမယ်ဆိုရင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဘလို့နည်းနဲ့တားမလို့ဆိုရင်ဒါဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့နောက်ဒီခန္ဓာတည်းဟူသောလောကရဲ့သဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားရမှာပေါ့ခုတတိပဒနည်းနဲ့ကြိုးစားအထုတ်နေရတယ်ဆိုတာအဲ့ဒီအမြင်မှန်ကိုခိုင်မာအောင်ကြိုးစားကြရမဆိုနိုင်ဘူးလားဗျဆိုနိုင်တယ်နော်ဒီခန္ဓာမှာဖြစ်ပေါ်လာတဲ့သဘာဝတရားတွေနော်ဘူရာအေးရာဒုက္ခနာလှုပ်ရှားတာဒါရုပ်ပိုင်းဆိုင်ရာပေါ့နော်နောက်ပြီးတော့စိတ်တိုင်းကြတာစိတ်တိုင်းမကြတာအဆင်ပြေတာအဆင်မပြေတာဒါကဘာတွေတုံးခံစားချက်ဝေဒနာတွေအကြောင်းကိုပြောတာပါဟုတ်လားအဲ့ဒါလို့ဒကာဓမ္မတို့ရဲ့ဥစဉ်တို့ရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့ဒီခန္ဓာရဲ့သဘောတွေကဘာတွေပဲဖြစ်ဖြစ်အကယ်၍သာဒကာဓမ္မတို့ဥစဉ်တို့တွေကတတိကြီးကြီးနဲ့ဖြစ်တိုင်းဖြစ်တိုင်းတလဇတ်နော်အသေးစိတ်အတိစိတ်စိတ်တတိစိတ်စိတ်သိအောင်မြင်အောင်ကြိုးစားနိုင်မယ်ဆိုလို့ရှိရင်ဩဒီသဘောဝတရားတွေဟာဘလို့မှထိန်းထားလို့မရဘူးသူသဘောသူဆောင်ပြီးတော့ဒီလိုပဲဖြစ်ပေါ်လာလိုက်ကြောက်ပြတ်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်ပြတ်သွားလိုက်ပွားနေတာပဲလို့သူတဖြည်းဖြည်းနဲ့တိမလာပြီဘူးလားအဲ့လိုတိလာတာနဲ့အမြ။ခုနတုန်းကငါလို့ဆွဲတဲ့ငါဥစ္စာလို့ဆွဲတဲ့အဆွဲဟာတဖြည်းဖြည်းနဲ့နည်းနိုင်။အယုတ်တည်းကြီးထောက်ခနိုင်ကျက်သွားမယ့်အရာမျိုးတော့မဟုတ်။ तू ကတဖြည်းဖြည်းနဲ့ तू ကဖြတ်ရမယ့်အရာပေါ့။ဒီနေရာမှာဥရှင်တို့မြတ်စွာဘုရားကဘယ်လိုဟောတာတုံးဆိုတော့ဟိုဥရှင်တို့ရှင်းတုံးကပင်လေသမုဒ္ဒရာတွေကိုဖြတ်ကူးတဲ့မပင်လေကူးသင်္ဘောတွေ၊လှေတွေ၊အကြီးကြီးတွေကိုကျိုးတွေတိမ်ကျိုးကြီးတွေနဲ့တုတ်ရတာပေါ့ရှင်းတော့ကတော့ဟုတ်လားအေးအဲ့ဒါကိုပင်လေတဲ့တစ်ခါဖြတ်ပြီးပြီဆိုလို့ရှိရင်နောက်မဖြတ်သေးသမျှဟိုကမ်းပေါ်မှာပြစ်တင်ထားလိုက်တယ်အဲ့တော့နေတွေကလည်းပူတယ်ခမိုးရွာတဲ့ခါကျတော့မိုးရေတွေကလည်းကျွဲတယ်ခဏနေတော့နေကပူတယ်နေပူလိုက်မိုးရွာလိုက်ဆိုတော့ဒီတိမ်ကျိုးတွေကကြာတော့ဘာဖြစ်လဲဆွေးလာဟုတ်လားဆွေးလာပြီးရင်ဘာဖြစ်သွားမှာလဲပြတ်တောက်သွားမယ်ဒီနေရာမှာပိဋကပေါင်းတဲ့တော်တော်ဟာဒီတည်းရဲ့နေပူတဲ့နောက်တည်းရဲ့မိုးရွာတယ်။ဟာဘလောက်ဆွေးသွားပြီလို့တော့သွားတိုင်းတာလို့တော့မရအောင်။ဒါပေမဲ့လာနဲ့ချီပြီးတော့ကြားလာပြီ၊နှစ်နဲ့ချီပြီးတော့ကြားလာပြီဆိုတော့ဒီလေတွေသင်္ဘောတွေကိုတုတ်ထားတဲ့ချိန်ကျိုးကြီးတွေဟာအစကတော့ဘလို့မှမပြတ်နိုင်ဘူးလို့ထင်ရလောက်အောင်ခိုင်မာတဲ့အရာတွေပေါ့။ဟုတ်လား။သို့တော့ကာလကြာလာတဲ့နဲ့အမြန်သူဟာဘာဖြစ်သွားလို့ဆွေးပြီးတော့ပြတ်တောက်သွားမယ်။အဲ့ဒါလိုပဲဒကာမတို့ဦးဇင်းတို့ရဲ့တန်တာမှာတန်ရုံးရှင်ကျိုးတွေဆိုတာကဘဝပေါင်းများစွာတော့ဘလောက်ကြာခဲ့ပြီဆိုတာမသိနိုင်ဘူး။ဒါတွေနဲ့ချီနှောင်တုတ်ဆိုင်ထားတဲ့အနေအထားကအဲ့တော့အလွန်တရာမှခိုင်မာနေတယ်လို့တော့ဆိုနိုင်တယ်ပေါ့။သို့တော်လည်းပဲကိုကလည်းပဲကာလတစ်ခုအချိန်ယူပြီးတော့စူးစမ်းမယ်ဆိုလို့ရှိရင်ဒါတွေဟာဆွေးပြီးတော့ပြတ်တောက်သွားတဲ့အချိန်ကိုမရောက်နိုင်ဘူးလား။ရောက်နိုင်တယ်။မြတ်စွာဘုရားကတော့ရောက်မယ်လို့ပြောတာပဲ။ဟုတ်လား။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တရက်ကြာရင်ဘလောက်ဆွေးသွားပြီ၊တစ်လကြာရင်ဘလောက်ဆွေးသွားပြီလို့အတိအကျပြောလို့တော့မရပါဘူး။သို့တော်လည်းပဲကြားလာတာနဲ့အမျှကိုကစူးစမ်းမယ်ဟုတ်လားဒီလေကြီးကိုနေပူတဲ့ပြစ်ထားမယ်မိုးရတဲ့ပြစ်ထားမယ်ဆိုရင်တော့ဒ ဒါကဒီကျိုးကတော့ဆွေးကိုဆွေးရမှာပဲအဲ့ဒါလိုပဲကိုကအမြဲတမ်းတတိပဋ္ဌာန်အလုပ်ကိုဒီတိုင်းမမကျိုးစားအထုတ်မယ်ဆိုလို့ရှိရင်ကိုဉာဏ်ပညာတွေရင့်ကျက်လာတာနဲ့အမျှဒီတန်ရောရှင်ကျိုးတွေကဆွေးပြီးတော့ပြတ်တောက်သွားကြအကြောင်းမရှိဘူးလားရှိတယ်အဲ့ဒီအစွဲလမ်းတွေပြတ်တောက်သွားတာနဲ့အမျှဆွေးသွားတာနဲ့အမျှဒါတဖြည်းဖြည်းနဲ့ညှော့လာမယ်နောက်ဆုံးပြတ်သွားမယ်ပေါ့ဟုတ်လားကျော့သွားပြီဆိုရင်ကိုပဲထိုက်တဲ့နဲ့နေသာထိုင်သာရှိမှုမရပါဘူးလားညာတယ်။ဒါကြောင့်ပေးတာပေါ့တရားတော်တို့လူဘဝကြီးရာတုံးရာခိုင်မှာတကယ်တန်ဖိုးအကြီးဆုံးအလုပ်ကိုကိုကိုတက်တာမှုရှိအောင်ကိုကိုကိုချမ်းသာမှုရှိအောင်အထီရောက်ဆုံးလုပ်တဲ့အလုပ်ကတော့ဒီတတိပဋ္ဌာန်ဘာဝနာအလုပ်။ဘယ်အလုပ်မှဒီအလုပ်ရဲ့တန်ဖိုးကိုမမေ့ဘူး။ဘယ်အလုပ်မှဒီအလုပ်လောက်လူဘဝတတ္တဝါကိုတကယ်ချမ်းသာစေတာမရှိဘူး။အဲ့လိုတရားတရားကိုခိုင်ခိုင်မာမာမွေးမြူပြီးတော့ကြိုးစားအထောက်ကြဖို့မလိုဘူးလားလိုတယ်ဟုတ်လားဒါကြောင့်ရှင်သာတိဗုဒ္ဓကိုရိုနေတိအခုပြောလိုက်ပြီနော်ခန္ဓာ၅ပါးကိုငါလို့ထင်မယ်ငါဥစ္စာလို့ထင်မယ်ဆိုရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်ခန္ဓာ၅ပါးကိုငါဥစ္စာလို့မထင်ဘူးငါလို့မထင်ဘူးဆိုရင်တော့ကိုယ်သာနာတယ်စိတ်မနာအောင်နေနိုင်တဲ့လူအဲ့ဒီလိုဟောတော့ဦးဇင်းတို့နာကုလပိတာတကကြီးကအလွန်သဘောကျပြီးတော့ဝမ်းမြောက်မှုတော့ဓာတုခေါ်တယ်ဆိုပြီးတော့ပြည့်တုတ်တံကိုအဆုံးသတ်တယ်ပေါ့အဲ့တော့ဦးဇင်းတို့ဏိကုံးကျုပ်ပါလေးပြောခြင်းတော့ဆိုတော့ဒီခန္ဓာကိုနာတယ်စိတ်နာတယ်ဆိုတာနေနဲ့ပတ်သက်ပြီးတော့နာတယ်ဆိုတာယောဂသဘောပါပဲဟုတ်လားခန္ဓာဟာယောဂသဘောပါပဲစိတ်မှလည်းပဲကိလေသာရှိရင်ယောဂသဘောရှိတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဂါထာလေးတစ်ပုဒ်ရှိတယ်အဲ့ဒီဂါထာလေးကမှတ်သားစရာလေးကောင်းတယ်ပေါ့ကာယေရောဂံတိတိခာယစိတ်တေရောဂံစိတ်ိတ်စတုဒုက္ခိတောကာယရောဂေတိစိတ်တေနိရာမေယတတိအဘိဓိကဘာပြောလို့ဆိုတော့ကာယေရောဂံတိတိခာယဒီရုပ်ခန္ဓာမှာဖြစ်နေတဲ့ယောဂါကိုတီးခံပြီးတော့တဲ့ကာယေရုပ်ပိုင်းဆိုင်ရာမှာဖြစ်နေတဲ့ရောဂံယောဂါကိုတိတိခာယတီးခံပြီးတော့စိတ်တေရောဂံစိတ်ိတ်စတုစိတ်မှာဖြစ်နေတဲ့ယောဂါကိုကြောက်အောင်ကုစားပါတဲ့ခုနကတည်းကငါလို့ထင်တဲ့အထင်ငါဥစ္စာလို့ထင်တဲ့အထင်ဟာစိတ်ရဲ့အခြေခံအကြဆုံးသောအပြင်းထန်ဆုံးသောယောဂကြီးတွေပေါ့ဟုတ်လားရုပ်ယောဂါကိုတီးခံပြီးတော့စိတ်ယောဂါကိုစီးကုပါတဲ့ဒီနေ့မှာရုပ်ယောဂါတီးခံရမယ်ဆိုတာစီးမကုရဘူးလို့တော့ဆိုလိုတာမဟုတ်ဘူးနော်တိုးတော့စီးကုတဲ့ကြားထဲကပဲဒီခန္ဓာကိုယ်ကြီးကတစ်မျိုးပြီးတစ်မျိုးတရက်တစ်ရက်ဒါပို့ဆိုးလာပြီးတော့ဒါသူကပျက်စီးတဲ့ဘက်ကိုတေချာပေါက်ရှိရှုတာပါဟုတ်လားဒီစေဝါးတွေကြားထဲကပဲမတက်တာတဲ့အနေထားကိုရင်ဆိုင်ရမှာနော်အဲ့တော့ဆိုလိုတာကဒီခန္ဓာကိုရလာတဲ့အခါမှာကျုပ်ပိုင်းဆိုင်ရာယောဂဖြစ်လာတဲ့အခါမှာစေဝါတစ်ခုတည်းအာကိုလို့မပြည့်စုံဘူးလို့ဒါကိုပြောခြင်းဟုတ်တယ်မဟုတ်လားစေဝါတစ်ခုတည်းအာကိုလို့မပြည့်စုံဘာကိုပါအာကိုဖို့လို့လေတော့တီးခံနိုင်တဲ့အရည်တွေကိုအာကိုလို့လေတီးခံတယ်ဆိုတာလည်းဉာဏ်ပညာကြီးမှတီးခံနိုင်တာပါဟုတ်လားပြောရတာလွယ်တယ်လို့လို့ရတာခက်တဲ့ကိစ္စပါတီးခံတယ်ဆိုတာနားလည်မှုကြီးလေလေတီးခံနိုင်လေလေဒီမခံနိုင်ဘူးဆိုခြင်းတည်းနားလည်မှုမရှိသေးဘူးလို့ပြောတာနဲ့အတူတူပဲလို့ထင်တယ်ဟုတ်ရလားအေးဒါကြောင့်ရုပ်ယောဂါကတော့သူကတားလို့လည်းမရဘူးကုလို့လည်းပဲအမြင့်ပြန်မပြောင်းဘူးဒါကြောင့်တီးခံမှုမပါရင်သူကတော့အဆင်မပြေဘူးဒါကြောင့်ရုပ်ယောဂါကိုမလုပ်ရမလို့တီးခံရမယ်စိတ်ယောဂါကိုကြတော့ကုစားရမယ်တဲ့ခုတတိပဋ္ဌာန်ဒေသနာနဲ့ညီနဲ့ညီအထုတ်နေတယ်ဆိုတာဒါစိတ်ယောဂါကိုကုစားတာပါအယုယောဂါတောင်မှခြေတလုံးတောက်တာနဲ့ခြေတစ်ခါထိုးတာနဲ့ခြေယုံတစ်ခါတက်တာနဲ့တော့ဆောက်ပြောက်သွားတယ်လို့ရှိသလားမရှိပါဘူးသူလည်းပဲထိုက်တဲ့အချိန်ယူရတယ်ဆိုတာမရှိဘူးလားဒီလေယောဂါပြောက်ပြီးရင်တောင်မှတော်တော်နဲ့နလန်ကမထားဘူးဆိုတာရှိတယ်အဲ့တော့တန်လျာအဆက်ဆက်ကစားစွဲလာတဲ့ဒီခြေယောဂါကိုရုတ်တရက်ပြောက်ဖို့ဆိုတာကတော့မလွယ်ဘူးအဲ့တော့ဆိုလိုတာကပြောချင်တာကရွယ်လုံးလားရှိဖို့လိုတယ်ဆိုတာလည်းပြောချင်တယ်ဒီတတိပဋ္ဌာန်ဒေသနာအနည်းနဲ့အညီကြိုးစားအထုတ်တဲ့အလုပ်ကိုတရရလုပ်တာနဲ့ဒီစေယောဂါကြီးပျောက်သွားမယ်လို့မဆိုလို့ဘူးဟုတ်လားတလအထုတ်တိုက်တာနဲ့ငါလို့ငါဥစ္စာလို့ထင်တဲ့အထင်လေးပျောက်သွားလိမ့်မယ်လို့မဆိုလို့ဘူးဟုတ်လားတချို့လည်းပဲတကယ်ဇွဲနေပဲနဲ့အသက်ဆွန့်ပြီးတော့ဟုတ်လားလုပ်တည်ရစီတချို့လုပ်ကြတာတွေရှိတယ်အဲ့လိုလူမျိုးတွေကြတော့လာပိုင်းနှစ်ပိုင်းလောက်နဲ့တရားသူတရားမြတ်ကြားကြတာတွေလည်းရှိတယ်လို့ဒါကြားဘူးတယ်ပေါ့ဟုတ်လားအဲ့တော့ပေးတဲ့ပေါင်းတော်တော်တို့ဒါကတော့ကိုယ့်ရဲ့ဇွဲလုံးလားဝရိယထက်တန်မှုမထက်တန်မှုမှမအဓိကမူတည်နေပေါ့တေကြတာကတော့တန်လျာအဆက်ဆက်ကစွဲခဲ့တဲ့ဒီစိတ်ယောဂါဟာယုတိရဲ့ကြီးပြောက်တော်မှာတော့မဟုတ်ဘူးဆိုတာကိုပြောတာပါဒါလူအများစုအနေနဲ့ဒီဘူးရနီးဝေဖန်ကြည့်တာပါအလွန်ပါရမီထူးတဲ့အနည်းစုမှာတော့ပြောက်ချင်လဲပြောက်မယ်ပေါ့မဆိုနိုင်ဘူးပေါ့ဟုတ်လားဒီတို့တော့အများစုကတော့အချင်းယူပြီးတော့ကုစားကြဖို့မလိုဘူးလားလိုတယ်ဒါဘဝနဲ့ရင်းပြီးတော့လုပ်ရမယ့်အလုပ်နော်တကယ်ကြီးမှန်ကြတစ်ခဏလေးနဲ့ပြီးသွားမယ့်ကိစ္စမဟုတ် ဒါကြောင့်ဘာဝနာလုပ်ကိုကျွမ်းကျင်ရတဲ့တချို့ပုဂ္ဂိုလ်တွေပြောတာမှတ်သားဖို့လေဘာဝနာလုပ်ဆိုတာကနော်ခဏလေးကြီးရတယ်တာတို့ပြိုင်ပွဲမဟုတ်ဘူးတဲ့မာရသွန်ပြိုင်ပွဲတဲ့ဟုတ်လားနော်မိသားတရားပြိုင်ပွဲမဟုတ်မိသားတရားကတော့ဟိုတိုင်းတိုင်းပြေးလိုက်တာနဲ့သူကပြီးတော့ဟုတ်လားတရားထုတ်တယ်ဆိုတာအဲ့လိုမျိုးမရနော်မသေးမချင်းလုပ်ရမှာတချို့ခံယူချက်တကယ်ပြင်းပြီဆိုရင်နောက်မှလည်းဆက်လုပ်မယ်မရမချင်းလုံမယ်ဒီဘောတခုတည်းတောင်းမှာမဟုတ်အဲ့လိုမျိုးနောက်ဘောကလည်းဆက်လုံမယ်ဆိုတဲ့စိတ်ကူးရှိရင်တော်တော်ကောင်းပါပဲအဲ့ဒါဆိုရင်တော့ဆက်လုံလို့ရတဲ့ဘောကမျိုးလေးရနိုင်တာပေါ့ဟုတ်တယ်မဟုတ်လားတလိဆန်တွေကနောက်ဘောကမှဆက်ပြီးတော့တရားအလုပ်ကိုလုပ်နိုင်မလားလိဆန်ဘောကရောက်သွားရင်မလုပ်နိုင်ဘူးနော်ဟုတ်လားအဲ့တော့ကိုကနောက်ဘောကလည်းဒီအလုပ်လေးကိုပဲဆက်လုပ်ချင်ပါတယ်ဆိုရင်တော့ဒီအလုပ်လေးလုပ်နိုင်ခွင့်ရှိတဲ့ဘောကမျိုးရနိုင်တယ်ပေါ့ဒါအလွန်မင်္ဂလာရှိတဲ့ဆူတောင်းလေးလို့ဦးရင်းထင်ပါတယ်ဟုတ်လားဒါကြောင့်ပြေတဲ့ကောင်းတဲ့ကောင်းတို့ရုပ်ခန္ဓာကြီးနာတာကိုတိခံပြီးတော့ရုပ်ယောဂါကိုတိခံပြီးတော့စိတ်ယောဂါကိုကြာတော့ဘာလို့ရမလို့ရွှဲနေတဲ့နဲ့ကြောက်ကင်းအောင်ပူဇာရမယ်ဟုတ်လားအဲ့လိုကြိုးစားအထုတ်လို့စိတ်တည်နိဒာမရေတတိစိတ်မှာအကယ်၍ယောဂါများကင်းခဲ့မယ်ဆိုရင်တဲ့စိတ်ယောဂါဆိုတာကတော့ယန္တာဖြစ်မှအပြီးပိုင်ကင်းတာပါသို့တော့အနာဂတ်ဖြစ်ပြီဆိုရင်ကိုပဲသူကဒေါသမကျင့်တတ်ဘူးဆိုတဲ့ယောဂါလုံးဝမရှိတော့ဟုတ်လားအဲ့လိုစိတ်ယောဂကင်းပြီဆိုလို့ရှိရင်ねဒုက္ခိတောကာယရောဂိတိကာယရောဂိတိဒီရုပ်ခန္ဓာကြီးမှာယောဂရှိပါတော့လည်းပဲဒုက္ခိတောစိတ်ယောဂကင်းတဲ့ပုဂ္ဂိုလ်ဟာချမ်းချမ်းသာသာနေလို့ဖြစ်တယ်တဲ့ကဲဒါကတော့အားရစရာအကောင်းဆုံးအချက်လို့ဆိုရမှာပေါ့နော်စိတ်ယောဂကင်းပြီဆိုရင်ရုပ်ယောဂရှိရတန်းလန်းနေပဲအဲ့ဒီပုဂ္ဂိုလ်ဟာချမ်းချမ်းသာသာနေလို့ရတယ်ဟုတ်လားခုနတုန်းကငါးဘဲငါးဥစ္စာပဲလို့ဆွဲတဲ့အဆွဲလောက်ကိုပဲရှိဘူးဆိုရင်ကိုပဲဒါကဓမ္မတို့ဦးရှင်တို့နောက်ရုပ်ခန္ဓာကြီးယောဂဖြစ်လာတဲ့အခါမှာသူ့မှာစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ကြအကြောင်းမရှိဘူး။နောက်ကိုယ်ကတော့ဆင်းရဲမှဆင်းရဲမယ်ပေါ့။စိတ်ကတော့ဆင်းရဲကြအကြောင်းမရှိဘူး။ဟုတ်လား။ဒါကိုကြီးပဲပြီးတော့ပြောတာပေါ့။စိတ်ယောဂတကယ်ပျောက်ပြီဆိုရင်ရုပ်ယောဂရှိတော့လည်းပဲအဲ့ဒီပုဂ္ဂိုလ်ချမ်းချမ်းသာသာနေလို့ရတယ်တဲ့။အဲ့တော့ဘေးတပေါင်းတို့ကောင်တို့တနေ့ဒီခန္ဓာကိုယ်ကြီးကပေါက်ပြန်ပါမှာနော်။ဒါကိုသတိထားပြီးတော့ကျွတင်ပြီးတော့ကောင်းထဲမှာထည့်ပြီးတော့စဉ်းစားထားဖို့မလိုဘူးလား။လို့အဲ့ဒီလိုချိန်မျိုးမှာငါဒီကိုလည်းလူလှိမ့်နေအောင်နာရတဲ့လူစိတ်ကလည်းပဲတကယ်ကိုမျက်ရည်နဲ့မျက်ခွက်သို့တူမျိုးအလွန်ထိခိုက်ကြည်ကွဲရတဲ့အဖြစ်မျိုးကြီးမဖြစ်အောင်ခုလေကစပြီးတော့မတွေ့ခင်လေကစပြီးတော့ကြိုတင်ပြီးတော့ကြိုးစားထားကြဖို့မလိုဘူးလားလိုပါလေဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုသာနာတော်လည်းပဲစိတ်မနာအောင်ဘလို့နေမလဲဆိုတဲ့နေ့ကိုလည်းပဲအခုတည်ကြပြီတည်တည်အားလျော်စွာထိုက်တလောက်ကျင့်သုံးပြီးတော့လည်းနေနေကြပြီပေါ့နောက်တတိပဋ္ဌာန်ဒေသနာကိုအထုတ်ပြီးတော့ဒါဟာရုတ်တန်တန်တပေါက်ပြန်ခြင်းသဘောတရားတွေပဲလို့တိတိနေတဲ့ချိန်မှာငါလို့ဆွဲတဲ့အဆွဲငါဥစ္စာလို့ဆွဲတဲ့အဆွဲရှိမလားအဲ့ဒီချိန်မှာမရှိပါဘူးဟုတ်တယ်မဟုတ်လားဒါကြောင့်တန်ရုံးခြင်းကျိုးတွေကိုဒါရော့အောင်တစ်ချိန်လေးနဲ့လျှော့နေတာရော့ပြီးလို့ရှိရင်ဒါပြတ်ဖို့ပဲရှိရဲဆိုတဲ့အတိတ်ပဲကိုလည်းနားလည်ထားကြရမှာပေါ့ဟုတ်လားဒီဒါကြောင့်ဒီကနေ့နာဂုလပိတာတကကြီးကိုအကြောင်းပြုပြီးတော့ဟောခဲ့တဲ့တုတ်တန်တရားဒေသနာလေးတစ်ခုနော်မိနစ်40ကြော်ကြော်လောက်အချိန်ယူပြီးတော့ဒါဦးဇင်းတို့ပြောလိုက်ပါတယ်ဟုတ်လားကိုလာနာတော်လည်းပဲစိတ်မနာတဲ့သူဖြစ်အောင်ကြိုးစားကြဖို့ပေါ့နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီတတိပဋ္ဌာန်ဘာဝနာလုပ်ကိုကြိုးစားအထုတ်ပြီးတော့နော်ရုပ်ခန္ဓာနာတော်လည်းပဲစိတ်ခန္ဓာမနာအောင်ကြိုးစားအထုတ်နိုင်ကြတယ်သူတော်ကောင်းတို့ဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထုတ်အပ်သောဒါနာသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့အစွမ်းတတိကြောင့်တရားတပည့်တော်တို့သည်မညံပူညာမျက်နှာကိုလျင်မြန်ထုတ်ချောင်းမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါရစေဟုပတနာအောင်စုပြုကြကုန်ရသတည်း